Mies.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်လာပါဒီကနေ့စီစဉ်ရဲ့တာဝန်ယူသိဆက်သွားမှာပါ
။အင်္ဂါညနေခင်ပါခင်ဗျာ။ဒီကနေ့ညနေပတ်သက်တဲ့တွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။စော်ဒီဂျင်နယ်လုပ်ငန်းနေရာကတက်ခတ်ခံရပြီးတဲ့နောက်လက်တုံ့ပြန်မှုအဆင့်တင်မယ်လို့အမေရိကန်ကပြောတဲ့အတွက်ဒေတာတင်ပြည်ပခါထပ်ဖြစ်မှာစိုးရိမ်နေကြပါတယ်။အစ္စရေးနိုင်ငံမှာလွတ်တော်ရွေးကောက်ပွဲဒုတိယအကြော့အတွက်မဲပေးနေကြပါတယ်။ဟောင်ကောင်ရဲ့ကြွေးမြေယူနိုင်ငံအဆင့်ကိုရှော့ချလိုက်တဲ့ပေါ်အုပ်ချုပ်ရေးမှုကသဘောမတူဘူးလို့ပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရှမ်းပြည်အရှိကျိုင်းတုံမြို့မှာမြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့တာဝန်ရှိသူတွေငင်းကြရင်ဆွေးနွေးတဲ့အချိန်မှာရခိုင်ပြည်နယ်ဖုန်နှွံ့မြို့နယ်ဖက်မှာနှစ်ရက်ဆက်တိုက်ပုံပေါက်ကွဲပါတယ်။
မိုက်ဝေးတဲ့ဖြစ်စရာကမကူပေါ်ဒီနေ့နည်းနည်းဆွားပိုက်မှာ၃နာရီမှာတခုကိုွေးတယ်ကိုွေးတဲ့နေရာကပြင်လျားချီဆိုရရောနဲအောက်ဆိတ်ဆိုရရောကြား
ပေါ်နှကျုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွတ်တော်ကိုစလေဦးခင်မောင်လာပါရှင်ပြည်စုံတော်မကြခင်ကြမှာပါဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတက်မတော်ရာကိုစလေရီတီကနေ့တင်သွင်းလိုက်တဲ့ဥပဒေချမ်းတည်ရင်ပြည်စုံကိုတင်ပြရမှာတင်ပြတော့မှာဖြစ်တဲ့အပြင်ကရင်တိုင်းနာအရေးလှုပ်ရှားသူဘီလီတက်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးတော့ထိုင်းသစ်တော်အရာရှိအပါဝင်လှူလေးဦးကိုတရားရုံးတင်စစ်ဆေးမဲ့တည်ရင်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲရောက်တည်ရင်တွေကိုခုချကြော်သိမ်းတဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။ဆော်ဒီအာရေဗျကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာနှစ်ခုကိုတိုက်ခိုက်ခဲ့တာအီရန်လက်ချက်ဖြစ်ပွဲရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးလက်တုံ့ပြန်မှုအတွက်အစီအစဉ်ပြင်ထားပြီးဆိုတာကြောင့်ပင်လယ်ကွေ့ဒေသမှာပြည်ပခါဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေရှိလာပါတယ်။ပြီးခဲ့တဲ့သတင်းပတ်ကောမှာဒရုန်းယာဉ်နဲ့တိုက်ခိုက်ခံခဲ့ရတဲ့အဓိကမဟာမိတ်ဆော်ဒီကိုကူညီဖို့အစဉ်သင့်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့ဘယ်သူလက်ချက်လဲဆိုတာအတိအကျသိရအောင်တော့ဆောင်ဦးမယ်လို့ဆိုပါတယ်။ဆော်ဒီကိုတိုက်ခိုက်မှုကြောင့်ကမ္ဘာတဝန်းရေနံစင်းလုံးတွေလည်းစံချိန်တင်နှုံးနဲ့တက်သွားပါတယ်။ကျွန်တော်ကပြည်ပခါမဖြစ်ချင်ပေမဲ့တခါတခါတော့ဖြစ်ရတာပါပဲ။ဒါကသိကြီးမားတဲ့တိုက်ခိုက်မှုဖြစ်ပြီးဒီထက်အများကြီးပိုကြီးတဲ့တိုက်ခိုက်မှုမျိုးနဲ့တုံ့ပြန်ရပါမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါဟာအီရန်လက်ချက်ဆိုတာဖြစ်နိုင်ခြင်းအများဆုံးပါပဲလို့လည်းဆိုပါရယ်။ကာဝေးဝန်ကြီးမာခ်အက်စပါကလည်းဒေတာရင်းမှပြည်ပြင်းဖြစ်အောင်လုပ်နေတာအီရန်ပဲလို့သမ္မတထရမ့်နဲ့တွေ့အပြီးပြောပေမဲ့ဆော်ဒီတိုက်ခိုက်မှုဟာအီရန်လက်ချက်လို့တိုက်ရိုက်ဆွဆွဲပြောဆိုတာမဟုတ်ပါဘူး။ဒီမကြုံမှုတဲ့တိုက်ခိုက်မှုကိုကင်တွယ်ဖို့နဲ့အီရန်ကချင်းချောင်းနေတဲ့စီးပင်းစည်းကမ်းအခြေခံနိုင်ငံတကာအခင်းအကျင်းကိုကာကွယ်ရေးလက်တွဲဘက်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ပြောပါရယ်။နိုင်ငံခြားဝန်ကြီးမိုက်ပွန်ပေယိုဟာအနည်းနဲ့အများဆုံးသလိုဆော်ဒီအာရေဗျကိုသွားမယ်လို့သမ္မတထရမ့်ကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။
အစ္စရေးဝန်ကြီးချုပ်ရွေးချယ်နိုင်ဖို့နောက်တစ်ကြော့ရွေးကောက်ပွဲတွေမှာနိုင်ငံသားတွေဒီနေ့မဲပေးကြတော့မှာပါ။အေပီလာရွေးကောက်ပွဲတုန်းကဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုအစိုးရအဖွဲ့ပိုလွှတ်တော်တွေအမဲအများစုမရခဲ့တာကြောင့်ထပ်ကျင်းပရတဲ့ဒီရွေးကောက်ပွဲမတိုင်ခင်စတန်းတွေအရမဲရည်အတွက်ကအကျိတ်နဲ့ဖြစ်ဖို့များနေပါတယ်။အခုပွဲမှာဝန်ကြီးချုပ်နက်တန်ယာဟုရဲ့လက်ရဆွန်းလီကွတ်ပါတီနဲ့ပြိုင်ဘက်စစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ရဲ့အလဲလက်ပါတီ Blue and White တို့အကြားမဲရီအတွက်မကွာပဲကက်ရနေတယ်လို့စစ်တမ်းတွေမှာဖော်ပြနေပါတယ်။အမတ်နေရာ120ရှိတဲ့ Israel Lit. ကနက်ဆက်ထဲမှာဒီပါတီကြီးနှစ်ခုလုံးအနေနဲ့အခုလည်းအများစုအနိုင်ရဖို့မရှိဘူးလို့ခန့်မှန်းထားကြပါတယ်။ဒီမတ်နေရာတွေမှာပါတီပေါင်း10ခုကရွေးချယ်ခံရနိုင်တယ်လို့လည်းခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။ Israel နိုင်ငံရဲ့တပ်တန်းရှေ့ဆုံးဝန်ကြီးချုပ် Netanyahu အနေနဲ့လက်စားမှုဆွဆွဲချက်တွေခံရပြီး၅ချိန်မြောက်ဝန်ကြီးချုပ်အဖြစ်စံချိန်တင်နိုင်ရေးခက်ခက်ခဲခဲလုံမနေတာပါ။ပြိုင်ဘက် Gantz ကတော့သူဟာနက်တန်ယာဟုအစားရွေးချယ်ခံထိုက်သူဖြစ်တယ်လို့ပုံဖော်စည်းရုံးနေပါတယ်။ရွေးကောက်ပွဲမဲဆွဲရေးနောက်ဆုံးနေ့ဖြစ်တဲ့မနေ့တုန်းကတော့ဝန်ကြီးချုပ်နက်တန်ယာဟုကသူသာအနိုင်ရရင်အနောက်ဘက်ကကဂျူးအခြေချစခန်းအားလုံးကိုအစ္စရေးပိုင်နဲ့ထဲသွတ်သွင်းမယ်လို့အမျိုးသားရေးအရမဲဆွဲခဲ့ပါတယ်ခင်ဗျာ
။ E-secret တွေကြောင့်လို့ဆိုတဲ့အဆိုယောဂါဖြစ်ပေါ်တာတွေမကြတိခင်ကများလာတာကိုကံပြေလှုပ်ဆောင်မှု Federal ဆိုရကျမဟိတ်တာဝန်ရှိသူတွေကအရေးပေါ်လှုပ်ဆောင်ချက်တွေကိုချမှတ်လိုက်ပါတယ်။ယောဂထင်းချုပ်ရေးဌာန CDC ရဲ့အရေးပေါ်လုပ်ငန်းများဌာနလုပ်ငန်းတွေကိုစတင်လိုက်တာကြောင့်ဒီဆိုးရွားတဲ့ကျန်းမာရေးဆိုင်ရာချင်းချောက်မှုကနေကျွန်တော်တို့နိုင်ငံကိုကာကွယ်ရေးလှုပ်ဆောင်နေတဲ့ဌာနဝန်ထမ်းတွေကိုနောက်ထပ်အကူအညီထောက်ပံ့မှုတွေပေးနိုင်လာမယ်လို့ CDC အကြီးအကဲဒေါက်တာ Robert Redfield ကပြောပါတယ်။ E-cigarette သုံးဆွဲတာနဲ့ဆက်စပ်ပြီးအဆိုယောဂဖြစ်တယ်လို့အတည်ပြုထားပြီးသားဒါမှမဟုတ်တန်လျာရှိထားတဲ့သေဆိုးမှု6ခုအပါအဝင်ဖြစ်ရပုံ380ကို CDC ကစုံစမ်းစစ်ဆေးနေပါတယ်။ E-cigarette တွေကိုချက်ချင်းပိတ်ပစ်ဖို့တောင်းဆိုတာတွေလည်းရှိပါတယ်။E-secret တွေဟာတမယိုးကျ secret တွေလောက်အန္တရာယ်မရှိဘူးလို့ကြော်ညာပြီးတော့ရောင်းချနေကြတာပါဒီလိုပြောဆိုချက်တွေဟာအတီးပြုတ်ထားတာမဟုတ်သေးဘူးဆိုပြီးအဲဒီလိုကြော်ညာရောင်းချနေတဲ့အကြီးဆုံး E-secret company Juul ကို Federal အစိုးရကြီးကြပ်ရေးတာဝန်ရှိသူတွေကသတိပေးထားပါတယ
် American သမ္မတ Donald Trump နဲ့သူ့စီးပွားရေးလုပ်ငန်းတွေကနေအစိုးရကိုပေးဆောင်တဲ့ ရှင်းနှစ်တာအခွန်စီရင်ကိုထုတ်ပြန်ပေးဖို့နယောမျိုးဆိုရရှင်းနေတွေကဆင့်ဆိုလိုက်ပါတယ်။မဟန်တန်စီရင်စုရှင်းနေချုပ်ယုံကအခွန်ပေးဆောင်ထားတဲ့စီရင်ပေးရဖို့လွန်ခဲ့တဲ့လကတည်းကသမ္မတအခုလိုတောင်းဆိုထားတာဖြစ်ပေမဲ့မနေ့ကတော့မှတ်ချက်တစ်စုံတည်းမပေးခဲ့ပါဘူး။သမ္မတရဲ့ပုဂ္ဂိုလ်ရှင်နေမိုက်ကယ်ကိုဟန်ကလိန်ဖြော်ပြေးတုတ်ဆောင်စတမင်ဒန်နီယယ်စ်ကိုနှုတ်ပိတ်ခအနေနဲ့ငွေကြေးပေးရခဲ့တဲ့ပေါ်ရှင်းနေချုပ်ယုံကအထူးစိတ်ဝင်စားနေတာပါ။သမ္မတထရမ့်နဲ့သူမှနှစ်ကိုကြားဇလန်းတွေရှိခဲ့တယ်လို့စတမီဒန်နီယယ်စ်ကဆွဆွဲခဲ့ပါတယ်။သမ္မတကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ထားတယ်လို့ဘာမှကျူးလွန်ခဲ့တာမရှိဘူးလို့လည်းဆိုပါတယ်။သမ္မတရှင်နေကိုဟန်ကတော့နှုတ်ပိတ်ခငွေပေးခဲ့တာမှန်ကန်ကြောင်းဝန်ခံထွက်ဆိုထားပြီးလက်ရှိမှာမဲဆွယ်ပွဲရန်ကုန်ငွေအလွဲသုံးစားလုံးမှုအခွန်လွှဲရှော်မှုနဲ့တခြားရာဇဝတ်မှုတွေကြောင့်ထောင်ဒဏ်၃နှစ်ကြာခံနေရပါတယ်ခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညဘက်တွေနေ့ကိုတိုက်ဆက်လက်ပြပြနေပါတယ်ဟောင်ကောင်ရဲ့ကျွေးမီယူနိုင်ဝင်ဆိုင်ရာသတ်မှတ်ချက်အဆင့်ကိုဒီငိမ့်တဲ့အဆင့်ကနေအနှုတ်လက္ခဏာဆောင်အဆင့်အဖြစ်ကျွေးမီယူနိုင်ဝင်ဆိုင်ရာအဆင့်သတ်မှတ်တဲ့မူဒီကုမ္ပဏီကရှော့ချလိုက်တဲ့ပေါ်သူဆိုရအနေနဲ့သဘောမတူတဲ့အကြောင်းဟောင်ကောင်အချို့ရမူကယ်ရီလမ်ကဒီကနေ့ပြောပါတယ်မူဒီကုမ္ပဏီရဲ့စမ်းစစ်ချက်ပေါ်သူဆိုရအနေနဲ့သဘောမတူဘူးလို့အချို့ရမူလမ်ကပြောပြီးဆန္ဒပြပွဲတွေဟာဟောင်ကောင်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့ဆိုပါတယ်တနိုင်ငံစနစ်နှစ်ခုနဲ့ပတ်သက်တာပဲဖြစ်ဖြစ်တရားဥပဒေစိုးမိုးရေးချိတ်ဆက်နိုင်စွမ်းပြည်တွင်းမှာစတင်လှုပ်ဆောင်ချက်တွေကနေပေါ်ထွက်လာမဲ့များပြားလှတဲ့အခွင့်အရေးတွေစသည်အားဖြင့်မိမိတို့ရဲ့အခြေခံအနေအထားတွေဟာတိတ်ကိုခိုင်မာနေဆဲဖြစ်ပြီးဟောင်ကောင်ရဲ့ဂုဏ်သိက္ခာထိခိုက်ပျက်စီးမှုတချို့ကိုပြန်ပြီးတည်ဆောက်နိုင်မယ့်အချိန်ခါရောက်လာမှာပါလို့မူဒီကုမ္ပဏီရဲ့စိုးမျက်ချက်ပေါ်အချို့ရမူလမ်ကတုံ့ပြန်ပြောဆိုပါတယ်။ဒါပြင်လူလူအနေနဲ့သူတို့ရဲ့စိုးရိမ်ချက်တွေကိုအစိုးရရှိမှထုတ်ပေါ်ပြောဆိုနိုင်ဖို့နောက်သတင်းပတ်မှာလူလူနဲ့တွေ့ဆုံဆွေးနွေးပွဲတွေလုပ်သွားမယ်လို့လည်းဆိုပါတယ်။ဟောင်ကောင်ရဲ့တပ်ဖွဲ့ဟာဆန္ဒပြသူတွေကိုအင်အားအလွန်အကျွံသုံးနှိမ်နှင်းဖြိုခွဲခဲ့တယ်ဆိုပြီးပြည်တွင်းသတင်းထောက်တွေနဲ့ဆန္ဒပြသူတွေကအွေပံပြောဆိုတဲ့ပုံမှာလည်းအထွေမူလမ်ကရတဖွဲ့ဘက်ကနေကာကွယ်ပြောဆိုသွားပါတယ
်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးအဆင့်မြင့်ဆွေးနွေးပွဲတွေနောက်လာမကျင်းပါခင်အသေးစိတ်အခြေခံတွေကိုကြိုးပြင်ကြဖို့တရုတ်ဒုဝန်ကြီးတူအမေရိကန်ကိုသွားဖို့ရှိတယ်လို့တရုတ်ဘက်ကဆိုပါတယ်တရုတ်ဗန်ဒါရေးဒုဝန်ကြီးလီယိုမင်းအနေနဲ့ဝါရှင်တန်ကိုနှက်ဖြန်ရောက်မှာဖြစ်ပြီးဒီနှစ်နိုင်ငံအဆင့်မြင့်ညှိနှိုင်းပွဲအတွက်အလို့တဘောအဆင့်ကြိုတင်ဆွေးနွေးဖို့တာဝန်ရှိတဲ့အမေရိကန်ရာရှိတွေနဲ့တွေ့မယ်လို့တရုတ်ဆိုရပိုင်းရှင်းဟွာသတင်းဌာနကဒီနေ့ကြေညာလိုက်ပါတယ်အခုလိုအဆင့်မြင့်တွေ့ဆုံညှိနှိုင်းမှုတွေထပ်လုပ်ဖို့တရုတ်ထုဝန်ကြီးချုပ်လီယူဟီတရုတ်ကုန်သွယ်ရေးညှိနှိုင်းရေးအကြီးအကဲနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သီဇာဗန်နိုင်းဝန်ကြီးစတီဗန်မနူချင်းတို့ကြားဒီလအစောပိုင်းကဖုန်းဆက်ပြီးသဘောတူခဲ့ကြတာပါဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုကြားပြီးခဲ့တဲ့ဇူလိုင်လကအဆင့်မြင့်ဆွေးနွေးပွဲတွေလုပ်ခဲ့ပေမဲ့ကုန်သွယ်ရေးပဋိပက္ခအတွက်ကြီးကြီးမားမားသဘောတူညီမှုတော့မရခဲ့ပါဘူးပြီးခဲ့တဲ့ပတ်တုန်းကတော့အပြူသဘောအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ကွန်ရီပေါ်ဒေါ်လာ250ဘီလီယံထက်ချဖို့ရှိတာကိုဆိုင်းငံ့ပေးလိုက်ပြီးတရုတ်ဘက်ကလည်းအမေရိကန်ရဲ့ပဲပိဆက်ဝတ်သားနဲ့အခြားစိုက်ပျိုးမှုမြေသွင်းကုန်တွေပေါ်အခွန်ပြန်ရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာဒီနေ့စော်ဘဲကလုပ်ခဲ့တဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတစ်ခုအတွင်းမှာရုရှားအမျိုးသားအဆောင်တပ်ဖွဲ့ဝင်တို့ကိုဒဏ်ရာရစေခဲ့မှုနဲ့ရုရှားရုပ်ရှင်သရုပ်ဆောင်ပါဗယ်ယူစတီနော့ဖ်ကိုမော်စကိုမြို့တော်တရားရုံးတစ်ခုကထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်အဆိုပါဆန့်ကျင်ရေးလှုပ်ရှားသူတွေကိုထောင်ဒဏ်တွေခက်မြန်မြန်ချမှတ်နေတဲ့ထဲမှာအခုပြည်တံချမှတ်မှုကတစ်ခုအပါအဝင်ပါတင်မောင်မှုတွေနဲ့ပြည်နေခဲ့တဲ့ရွေးကောက်ပွဲကာလအတွင်းအုံကြောမှုမြင်မာလာနေတာကိုအစိုးရကဟန်တားဖို့ကြိုးစားတဲ့အနေနဲ့အခုလိုထောင်ချပြစ်ဒဏ်ပေးနေတာလို့မြင်ကြပါတယ်။သူ့ဘော်ဆွဲချက်တွေကိုယူစီနော့ဖ်ကညှင်းဆဲအောင်တော့မကအခုဖြစ်မှာဆိုရင်သူဟာဆန္ဒပြပွဲဖြစ်ခဲ့တဲ့ရင်ပြင်မှာမိတ်ဆွေတို့ကိုစောင့်နေခဲ့တာသာဖြစ်ပြီးဆန္ဒပြပွဲမှာတော့မပါခဲ့ဘူးလို့ခြေပါပါတယ်။သူရဲ့ခုခံခြေပါချက်ကိုတရားရုံးမှာတင်တဲ့ဗီဒီယိုထောက်ထားကထောက်ခံသက်သေပြပါတယ်။ဒါပေမဲ့လည်းယူစီနော့ဖ်အပေါ်ဆွဲချက်တွေကနေကင်းလို့စေမဲ့ဗီဒီယိုထောက်ထားတွေနဲ့မျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေကိုအမှုကိုစစ်ဆေးတဲ့တရားသူကြီးကကြားနာစစ်ဆေးတာမလုပ်ခဲ့ပါဘူ
းအာဖဂန်နစ္စတန်သမ္မတရဲ့မဲဆွယ်ဟောပြောပွဲတစ်ခုနာဘုံခွဲတိုက်ခိုက်မှုတစ်ခုဒီနေ့ဖြစ်ခဲ့ပြီးလူပေါင်း24ဦးသေဆုံးခဲ့တယ်လို့ကျန်းမာရေးအရှိတူကဆိုပါတယ်အာဖဂန်သမ္မတအာဆရဖ်ကန်နီဟောပြောခဲ့တဲ့မဲဆွယ်ပွဲနာကဒီပေါက်ကွဲမှုတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်နောက်ထပ်လူပေါင်းအနည်းဆုံး32ဦးလည်းဒဏ်ရာရခဲ့တယ်လို့နိုင်ငံမြောက်ပိုင်းပါဝန်ပြည်နယ်စစ်ရင်အုပ်ဒေါက်တာကက်ဆင်ဆန်ကင်းကဆိုပါတယ်သမရကန်ဒီရဲ့ပြောခွင့်ရကတော့သမရအနေနဲ့ထိခိုက်မှုမရှိခဲ့ဘူးလို့ပြောပါတယ်ဒီဘုံခွဲမှုအတွက်တာလီဘန်တွေကသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောထားပါတယ် ဒီဘုံခွဲသမားဟာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ site နဲ့မဲဆွယ်ပွဲဝင်ပေါက်ကိုဝင်တိုက်ဖောက်ခွဲခဲ့တယ်လို့တာဝန်ရှိသူတွေကလည်းဆိုပါတယ်တကယ်တော့အာဖဂန်မှာစက်တင်ဘာ28ရက်လုံမဲ့သမရရွက်ကောက်ပွဲတွေမကြာခင်မတန်ခင်လာမယ့်ရက်တွေတဘုံတွေရဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်တနိုင်ငံလုံးကမဲယုံတွေမှာချထားမဲ့ရွက်ကောက်ပွဲလုံသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခတ်ပြီးမဲပေးရတွေကိုရပ်တန့်ပြင်မယ်လို့တာလီဘန်တွေဘက်ကလည်းချိန်ချောက်ထားပါတယ်ခင်ဗျ
2020ပြည်နှစ်အမေရိကန်သမရရွက်ကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဖြစ်ဖို့ရှင်းပြနေသူတွေကတူဦးဖြစ်တဲ့အန်ဒရူးယန်းကလူတယောက်ကိုတလမိသားစုတစုကိုတစ်လဒေါ်လာ1000ပေးမယ်လို့ပြောထားတာကြောင့်အဲ့ဒီငွေကိုရဖို့စီရင်သွင်းတဲ့လူ4သိန်းခွဲကျော်ရှိသွားပါပြီ။သူ့မဲဆွယ်စီယုံရေးအဖွဲ့ရန်ကုန်ငွေရဲကနေမိသားစု10ခုကိုတစ်လဒေါ်လာ1000နဲ့တစ်နှစ်လူတန်းသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်ကလုတ်တဲ့စကားစစ်ထိုးပွဲတွင်အန်ဒရူးယန်းကကြေညာထားတာပါခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကုကြကြသိန်းနဲ့ကဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့မြန်မာငင်းချမ်းရဲ့ကုစလေအဖွဲ့တို့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ဖက်မှာနှစ်ရက်ဆက်တိုက်ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်းနေမြခံလွှတ်တော်ကုစလေတွေနဲ့ဒေသခံရွာသားတွေကပြောပါရယ်။ဒီဘုံးကွဲတက်ခတ်မှုမှာရခိုင်လက်နက်ကိုင်အဖွဲ့ကလူဒေသခံတွေယူဆနေပေမဲ့အေအေဖက်ကတော့တစုံတရာပြောဆိုတာမရှိပါဘူး။အလားတူပဲပူတီတောင်မြို့နယ်ဖက်မှာလည်းစာတင်ကြောင်းနဲ့မပေါက်ကွဲသေးတဲ့မိုင်းနှလုံးတွေ့ရှိခဲ့လို့စာတင်ကြောင်းတွေပိတ်ထားတဲ့အခြေအနေမှာရှိနေပါတယ်။တရင်အပြည့်စုံကတော့နိုင်ကွန်အိမ်ကအခုလိုတရင်ပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တွင်ပုံနှကျွန်းမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းနဲ့မနေ့ကညနေပိုင်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းပုံနှကျွန်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်။
မိုက်ကွေးတဲ့ဖြစ်စဉ်ကမကူပေါ်ဒီနေ့နမေအစောပိုင်းမှာ၃နာရီမှာတခုကွေးတယ်ကွေးတဲ့နေရာကပြင်လျာရှိဆိုတဲ့ရွာနဲ့အောက်ဆိတ်ဆိုတဲ့ရွာကြားမှာမိုက်ကွေးတယ်ဒီနေ့ငယ်ပြည်စံနဲ့အများကြီးကြားတယ်ကိုလေးကကိုနင်းနေ၃နာရီကျော်မှာအဲ့ဒီလက်နာစိတ်ကမင်းစီရှောက်အပေါ်မှာမိုက်ကွေးတယ်မိုက်ကွေးဒီနောက်အဲ့ဒီတက်တကဖြစ်တာဘုဘဒီပဲတီးပြီးတော့လေအရသာကြီးခိုင်းလို့မရှိဘူး
အောင်စိတ်ရွာသားသူကတော့တမတော်စိတ်ချောင်းကိုမိုင်းခွဲတိုက်ခိုက်တာခံရတယ်လို့ပြောပါတယ
်။အဲကွေးတော့မဟုတ်ပါဘူး။သူတို့မိုင်းဖောင်တာမိုင်းခွဲတာပဲရှိနေတယ်။သူကကိုတက်ကလာဆက်မိုင်းခွဲပြီးတာရှိမှာပါ။ခွဲတဲ့လူကဒီလားဖြစ်မှာပါလေ။တမတော်ကျွားတဲ့မိုင်းကိုပဲခွဲပြီးတာကို
ဘုံခွဲမှုဖြစ်ပွားပြီးမြန်မာစစ်တပ်ဘက်ကလက်နက်သွေးနဲ့ပြေခတ်မှုကြောင့်လက်မစိတ်နဲ့မင်းစီချောင်းကျေးရွာသားတွေကြောင်လန့်စိတ်နဲ့ရွာကနေတင်းရှောင်နေကြရပါတယ်။ပုံနှကျွန်းမြို့နယ်ဘက်မိုင်းခွဲတိုက်ခိုက်မှုဖြစ်စဉ်အပါအဝင်ဒီကနေ့နှစ်ဖက်ထိတွေ့မှုအခြေအနေနဲ့ပတ်သက်ပြီးအေအေပြန်ကြားရေးတာဝန်ခံခိုင်တုခကိုဆက်သွယ်ရမှာ
ကျွန်တော်မေးထားလို့မရှိသေးတဲ့ကြောင့်ဟောကဘာမှအကြောင်းပြန်လာသေးဘူ
းအနောက်ပိုင်းတိုင်းစစ်တပ်ကကြုံတတ်မတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကတော့ဒီကနေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်ဒီအတော့အတွင်းမကြသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့ဗုဒ္ဓတောင်မြို့နယ်တပိတ်တောင်ကျေးရွာကစာတင်ကျောင်းကြီးမပောက်ကွဲသေးတဲ့မိုင်းနှလုံးသွေးရှိလို့ဒီကနေ့မှာစာတင်ကျောင်းပိတ်ထားရတယ်လို့တပိတ်တောင်ကျေးရွာဆရာတော်ဥညာဏဝန်သားကအခုလိုမိန့်ပါတယ်
ရမင်းကြောင်ကတော့ဒီနေ့တော့ကျောင်းမခွင့်ဘူးလေကျောင်းမတက်ကြဘူးခလေးကဒီမှာမနေ့ကကဘုံလို့ထင်ရတဲ့အဲ့အရာဝတ်ထုတ်နေခုပေါ့အဲ့ဒါတွေ့ကြတယ်လေမနေ့ညကကျေးရွာတော့အုပ်ချုပ်ရေးမှုကနေပြီးတော့တက်ဆိုင်တဲ့ဌာနတွေကတော့အတိပေးထားပါတယ်ပြောထားပါတယ်သူကမတရားသေးဘူးရှိပါသေးတယ်သူတို့ကကြောက်ပြီးတော့ရွာကလူတွေကလေမြို့ပေါ်ကိုဒုတိယဝန်ကျေးတဲ့သူတွေကျေးကြတယ်ညကျရင်ဒီကိုရရှိတဲ့ဖုန်ကြီးကြောင့်ကိုလည်းကြံတဲ့လူကလာဟိတ်တဲ့အဲ့လိုပေါ့
ဒီလိုဘုံသွေးရှိမှုကြောင့်ရွာသားတွေကလည်းစိုးရိမ်စိမ့်နဲ့ဗုဒ္ဓတော်မြို့ဖက်ကိုတင်းချောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကသပိတ်တောင်နဲ့ကင်းချောင်းကြားဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီစိုက်ပွဲတွင်သပိတ်တောင်မြောက်ရွာသားတို့လက်နက်ထိမှန်တေဆုံသွားတယ်လို့ဆရာတော်ကစက်မိန့်ပါတယ
်ပြစ်ခတ်တယ်လေတော့ကြားလိုက်တာပဲအဲ့ဒီနေ့ကလည်းဥရှင်တို့ကတော့အနိုင်ဝဲလို့တော့ပြစ်ခဲ့တယ်ထင်တယ်ဒါပေတော့ရွာဆိုတာကတောင်ရွာမြောက်ရွာအဲ့လိုလေးရှိတယ်။အဲ့ဒီမြောက်ဘက်ကလည်းရွာကတော့ကလည်းတယောက်တော့ဆုံးသွားတယ်ပြောတာပဲ။
တိုက်ပွဲတွေကြောင့်တပိတ်တောင်မူဆလင်ရွာကရွာသားဦးအတူကော်ရီ55နှစ်ကတော့ဂျီတိမှန်တေဆုံးသွားခဲ့ပါတယ်။တပိတ်တောင်နဲ့ကင်းချောင်းကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေတနင်္ဂနွေနေ့တုန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။မနေ့ကလည်းမင်းပြမြို့နယ်ဖက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့မြန်မာစစ်တပ်ဘက်ကရဟတ်ရင်တုံးပြစ်ခတ်ခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါတယ်ခင်ဗျာ
နိုင်ငံအိမ်မရှင်တသက်ရှင်များရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတက်မတော်သားကိုစလဲရီဒီကနေ့တင်သွင်းလိုက်တဲ့ဥပဒေကြောင့်ကိုလွှတ်တော်ဥပဒေကြောင့်ကော်မတီရဲ့လှုပ်ထုံလုံးနေအတိုင်းဆောင်ရွက်သွားမယ်လို့ကော်မတီတာဝန်ရှိသူတို့ကပြောပါတယ်။ပြည်ထောင်စုဝန်ကြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေဟာနိုင်ငံခြားသားမှဖြစ်ရမယ်အပြင်သူတို့ရဲ့ဇနီးနဲ့သားသမီးတွေဟာနိုင်ငံခြားသားတူဦးနဲ့ဆွေမျိုးတော်ဆက်သားတွေမှဖြစ်စေဖို့ဆိုတဲ့အချက်တွေကိုထပ်မံဖြည့်ဆွက်ပြင်ဆင်ဖို့ပါဝင်တဲ့ပြည်ထောင်စုဝန်ကြီးနဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တို့ရဲ့အရေးအချင်းသတ်မှတ်ချက်တွေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရက်ကိုတက်မတော်တာကိုစလဲတရားကျော်ကပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ကြတာပါမမေခါကအပြည့်ဆုံးသတင်းပေးပို့ထားပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ပြင်ဆင်ချက်ဥပဒေမူကြမ်းတစ်စောင်ကိုရွေးကောက်ခံမဟုတ်တဲ့တက်မတော်တာလွှတ်တော်ကိုစလဲအယောက်တရားကျော်ကလက်မှတ်ရေးထိုးပြီးဒီကနေ့ပြည်ထောင်စုလွှတ်တော်ကိုတင်ခဲ့တာဖြစ်ပါတယ်သူတို့ဘက်ကဖွဲ့စည်းပုံပြင်ဆင်ဖို့တင်သွင်းရခြင်းနဲ့ပတ်သက်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့တာ
ပါအဓိကကတော့ကျွန်တော်တို့ရေးကြီးတဲ့ပြည်ထောင်စုဝန်ကြီးတွေပြည်내တိုင်းဝန်ကြီးတွေကတော့ဒါနိုင်ငံတော်နဲ့နိုင်ငံသားတွေပေါ်တက်ဆာရှိဖို့ဟာပြီးတော့ဒီလိုနိုင်ငံသားနဲ့ဆက်ဆက်ရှိတဲ့ပုံမှူးတွေပြီးတော့ကိုယ်နိုင်ငံမှာနိုင်ငံသားရဲ့ဝန်ကြီးဆော့ဖ်မှုတွေမရှိစေဖို့နောက်ပြီးတော့ဒီလိုကဆွေမှုတော်ဆမ်းမှုအကြောင်းပြုပြီးတော့ကိုယ်နိုင်ငံသူလူကိုမလောက်ခံရဘူးဟာလူစိတ်ဆောင်ရှိလို့တဲ့ဒီလိုပြင်ဆင်ချက်ပြည့်စွက်ချက်တင်သွင်းနေဖြစ်ပါတယ
်တမတော်ကတင်သွင်းတဲ့မူကြမ်းမှာပြည်ထောင်စုဝန်ကြီးအရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှ232ကရဲ့အပိုက်ခွဲ9ကိုဖြည့်စွက်ပြင်ဆင်ဖို့နဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှန်261ကရဲ့အပိုက်ခွဲ9ကိုလည်းဖြည့်ဆွက်ပြင်ဆင်ဖို့တင်သွင်းခဲ့ကြတာဖြစ်ပါတယ်။တမတော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမူလကရည်မှန်းထားတဲ့အတိုင်းပြင်ဆင်ဖို့အဆိုပြုချက်တင်သွင်းခဲ့တာဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကပြောပါတယ်။တမတော်သားကိုယ်စားလှယ်တွေဘက်ကအခုလိုတင်သွင်းလာတဲ့အဆိုပြုချက်နဲ့ပတ်သက်လို့ဥပဒေကြမ်းပူးပေါင်းကော်မတီအတွင်ရေးမှူးလည်းဖြစ် NLD ပါတီကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုးကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်။
ဒီကားတော့ထူကြတာတော့တက်မတော်သားတော်တော်ကိုယ်စားလေးပဲပေါ့။ဒါနဲ့ရွေးကောက်ခံတော်တော်ကိုယ်စားတူမမပါပါဘူး။တက်မတော်သားတော်တော်ကိုယ်စားလေးပဲ144ဦးကနေပြီးတော့လက်မှတ်ရေးထိုးပြီးပြလာတယ်။ဒါကတော်တော်ကိုယ်စား20ရာခိုင်နှုန်းကျော်တဲ့အတွက်ကြောင့်မလို့ဒီလူတော်ပေါ့မျိုးသားတော်တော်200စလုံးမှရှိတဲ့ဥရညာကွန်ပီ200လုံးပါဝင်တဲ့30ဦးကွန်ပီကဆစ်စ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒီပြင်တက်မတော်သားလွတ်တော်ကိုယ်စားလေးတွေဘက်ကတင်သွင်းတဲ့အဆိုပြချက်ဟာတခြားနိုင်ငံတွေမှာတော့မရှိဘူးတဲ့။ဥပဒေအစိုးပြုချက်မျိုးဖြစ်နေတယ်လို့ဒေါက်တာမြတ်ညာနာဆိုးကပြောဆိုလိုက်ပါတယ
်။1949ဖွဲ့စည်းပုံအခြေခံဥပဒေမှာပေါ့1984ဖွဲ့စည်းပုံအခြေခံဥပဒေမှာရောလည်းမရှိပါဘူး။နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေဆိုတာကကျန်တဲ့နိုင်ငံတကာမှာပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေနဲ့တည်းကျွန်တော်တို့ချိန်ထိုးပြီးကြည့်ရပါတယ်။အဲ့တော့အခြားခြားသောနိုင်ငံများမှာလည်းဒီလိုကန့်သတ်ချက်မျိုးမရှိပါဘူး။ဒီနိုင်ငံတကာနိုင်ငံတွေကပဲထူးထူးခြားခြားဖြစ်နေတဲ့ကန့်သတ်ချက်တစ်ခုမျိုးเนาะနောက်ဒီကန့်သတ်ချက်ကလည်းပုံပေါ်တူတူယောက်ကိုများရည်ရွယ်ပြီးတော့ကန့်သတ်ထားတဲ့ကန့်သတ်ချက်ဖြစ်နေမလားဆိုတော့အားတဲ့အများကြီးစဉ်းစားကြရရှိပါတယ
်တမရော့ဘက်ကအခုလိုတင်သွင်းလာတဲ့အတွက်မြမနိုင်ငံရေးပြုပြင်ပြောင်းလဲမှုလက်ရှိဖွဲ့စည်းပုံပြုပြင်ရေးမှာတမရော့ကိုအခွင့်အရေးများစွာပေးထားတာကြောင့်တမရော့နဲ့လက်ရှိအာဏာရပါတီပုတ်တိုက်မှုတွေကြောင့်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးဟာလိုရာခီးမရောက်နိုင်ပဲရှိနေမယ်လို့တုံ့တက်မှုတွေရှိနေပါတယ်တမရော့ဘက်ကအခုလိုတင်သွင်းလာတာကိုကြည်ချင်းအဖြစ်စစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကြားမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကကြီးကြီးမားမားဖြစ်နေတယ်လို့ယူဆကြောင်းနိုင်ငံရေးလှိလာတုံသက်သူဒေါက်တာရံမျိုးသိန်းကတုံသက်ပြောဆိုလိုက်ပါတယ
်။ကျွန်တော်အမြင်ကတော့လက်ရှိဒီတမရော့ရဲ့ဒီဒုတိယကြိမ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းတဲ့အနေအထားရောနောက်လက်ရှိဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအလုံးကိုဆက်ဆက်စဉ်းစားမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အပြောင်းအလဲကအကောင်ဘက်ကိုသွားနေသလားအဆိုးဘက်ကိုသွားနေသလားဆိုတာတဲ့စိန်ခေါ်မှုတွေကြက်တဲတွေတော့ပို့ပြီးတော့ရင်းတက်လာနေတယ်လို့ပြောလို့ရပါတယ
်အခုလွတ်တော်တက်တန်းအတွင်းမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေနဲ့တက်မတော်သားကိုယ်စားလှယ်တွေဘက်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းနှစ်ခုတင်သွင်းထားပါတယ်ရှင်
မမေခါပါရှင်အခုတော့ time pack ကသတင်းတပုတ်ဆက်ရအောင်ပါကရင်တိုင်းရင်းသားအရေးလှုပ်ရှားသူဘီလီလို့ခေါ်တဲ့ Polaji Rajkon Choron အသက်ခံရမှုနဲ့ဆက်နွယ်ပြီးတော့ထိုင်းသစ်တော်အရာရှိတွေအပါအဝင်လူလေးဦးကိုတရားရုံးကစစ်ဆေးတော့မှဖြစ်ကြောင်းအမှုမှာလိုက်ပါအကျိုးဆောင်ပေးနေတဲ့ထိုင်းလူအခွင့်အရေးရှင်တွေကပြောပါတယ်ထိုင်းနိုင်ငံပက်ချက်ဘူရီခရိုင်ချန် ကရာချန်အမျိုးသားတစ်တော်ထဲမှာလွန်ခဲ့တဲ့9နှစ်ကပြောင်းဆုံးသွားခဲ့ပြီးတဲ့နောက်မကြာသေးခင်ကမှအလောင်းကိုပြန်ရှာတွေ့ခဲ့ပြီးလူတက်မှုနဲ့ထိုင်းအာဏာပိုင်တွေစုံစမ်းနေကြတာပါ။ကရင်တိုင်းရင်းသားပြည်လီတည်ဆုံမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးမာကအပြည့်ဆုံးသတင်းပေးပို့ထားပါတယ်။
တည်ဆုံသွားခဲ့တဲ့ကရင်လူ့အခွင့်အရေးတက်ကြွလှရှားသူ Polity Billy အမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကလေးလတာစစ်ဆေးခဲ့ပြီးတဲ့နောက်တစ်တော်အကြီးတန်းအရာရှိတွေပါဝင်တဲ့လူလေးဦးကိုလူသတ်မှုတရားမဝင်ဖမ်းဆီးချုပ်နှောင်မှုလူရဲမှုတို့နဲ့ရုံးတင်တရားစွဲဆိုမှဖြစ်ကြောင်းထိုင်းရှင်းနေများကောင်စီရဲ့ကလေးတငယ်များလူမျိုးစုများနိုင်ငံမဲ့များအရေးရွှေပြောင်းလို့သမားအရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌထိုင်းရှင်းနေကြီးနိုင်စုလက်ဖုံကောင်းချက်ထွက်ကပြောပါတယ
်ကိုပိုင်ဥတီယာတို့ဘောက်ว่าเป็นการปลุกลุกป่า
ထိုင်းနိုင်ငံရဲ့တရားဥပဒေကထိုင်းနိုင်ငံသားတွေကိုတိုင်းရင်းသားတွေအတွက်ပါတပြေးညီဥပဒေဖြစ်ရပါမယ်တိုင်းရင်းသားတွေကကျူးကျော်ပြီးနေခဲ့တာမဟုတ်ဘူးသူတို့ဘိုးဘွားပြည်ပင်လက်ထက်ကလေးကရေးချီယာမျက်နှာရာကိုရှာဖွေသွားလာပြီးနေခဲ့ကြတာဖြစ်တယ်နိုင်ပြည်လီကသူ့ရဲ့ကရင်အမျိုးသားအရေးနဲ့ပတ်သက်လို့တက်တည်လိုက်ပြီးတရားရုံးမှာထွက်ဆိုခဲ့တာကြောင့်နိုင်ပြည်လီကိုနှုတ်ပိတ်တဲ့အနေနဲ့တစ်တော်ဌာနကတက်ဖြတ်ခဲ့တာဖြစ်တယ်အဲ့ဒီမှာတာဝန်ရှိသူ၄ယောက်ကတရားရုံးမှာလာအစစ်ဆေးခံရတော့မှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာစကားနဲ့ပြောသွားတာပါနိုင်ပီလီဟာထိုင်းနိုင်ငံသားခံယူထားတဲ့ကရင်အမျိုးသားတူဖြစ်ပါတယ်သူဟာကရင်အမျိုးသားရေးတွေကိုတက်ကြွစွာပါဝင်လှုပ်ဆောင်ပေးနေသူဖြစ်ပြီး2014ခုနှစ်ဧပြီလ18ရက်နေ့ကထိုင်းနိုင်ငံဖက်ပူရီကန်ကရက်ချန်အမျိုးသားတက်တော်ကျွိုင်းအတွင်းမှာတက်တော်ဝန်ထမ်းတွေဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးသွားခဲ့တာပါသူ့ရဲ့အလောင်းကိုတော့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာပြန်တွေ့ခဲ့ပါတယ်အမျိုးသားတက်တော်ကျွိုင်းတဲ့ကရေအိုင်ထဲမှာသူ့ရဲ့အလောင်းကိုတန်စီပိုင်းနဲ့ထည့်ပြီးမြုပ်ထားတာကိုတွေ့ခဲ့ရကြောင်း DSI အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကစက်တင်ဘာလ3ရက်နေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ဖက်ပူရီခရိုင်တက်တော်ထဲမှာနေထိုင်နေကြတဲ့ကရင်ရွာကိုကျူးကျော်နေထိုင်နေဆိုပြီးထိုင်းတက်တော်အဖွဲ့ကမိရှုဖြစ်စည်းခဲ့တဲ့အမှုမှာအသက်ခံရတဲ့နိုင်ပီလီဟာအဓိကတက်တည်လုပ်ပြီးထိုင်းရာရှိတွေကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ရဲ့ဇနီးနော်မှုနော်ကသူ့ရဲ့ခင်မွန်းကိုထိုင်းတက်တော်အဖွဲ့ကဖမ်းဆီးစစ်ဆေးပြီးအစာဖြောက်လိုက်တယ်ဆိုပြီးဆွဆွဲခဲ့ပြီးအမှုမှန်ဖော်ထုတ်ပေးဖို့အတွက်ထိုင်းတရားရုံးကိုဦးတိုက်လျှောက်ခဲ့တာဟာ9နှစ်ကြာခဲ့ပါပြီ။သူ့ရဲ့အမှုကို9နှစ်ကြာလာတဲ့အထိအခုချိန်ထိတက်တည်ခိုင်လုံမှုမရှိဘူးဆိုပြီးအမျိုးမျိုးပယ်ချခံခဲ့ရတယ်လို့လည်းရှေ့နေဖြစ်သူကဆိုပါတယ်။ထိုင်းအထူးစုံစမ်းရေးအဖွဲ့ DSI ကဝင်ရောက်စစ်ဆေးပြီးတဲ့နောက်မှာတော့တန်စီပိုင်းအတွင်းမှာထည့်ထားတဲ့ရေအောက်မှာပြန်ရှာတွေ့တဲ့အရိုးတွေကို DNA စစ်ပြီးတဲ့အခါမှာဘီလီအသက်ခံရတယ်ဆိုတာကိုအတည်ပြုလိုက်တာပါ။ထိုင်းရှေ့နေများကောင်စီရဲ့ကလေးတငယ်များလူမျိုးစုများနိုင်ငံမဲ့များအရေးနဲ့ရွှေပြောင်းလို့သမားရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌထိုင်းရှင်းနေကြီးနိုင်စုလဖုံကောင်းချက်ထွက်ကတော့တောင်ပေါ်ကကရင်တိုင်းရင်းသားကျေးရွာတွေကိုထိုင်းတစ်တော်ဌာနကမိရှို့ဖြစ်စည်းခဲ့တဲ့အမှုကစပြီးအခုတည်ဆုံးခဲ့တဲ့နိုင်ပီလီအမှုအထိအခကျေးငွေမယူဘဲလိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်
ပါရှိမပြမြောက်ပိုင်းတနက်ကင်တိုင်းသားမဟာမိတ်ဖွဲ့နဲ့မြန်မာအစိုးရညီညာရေးကူစရီကြားညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16ဆက်ခွန်မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာတလားအတွင်းဒုတိယကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှာဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့အထိပြည်လည်မှုတွေဖြစ်လာနိုင်မှာမလား။အင်္ဂါနေ့ညပိုင်းဒဲအလီတိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပဝန်ဆွေးနွေးမိမြန်လူရဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0232382554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပဝန်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့ည9နာရီတိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခရိုနိုင်ငံကသတင်းဆောင်မဖက်ဆဲအောင်ပါဆိုရီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေရတချို့ပြီးခဲ့တဲ့သတင်းဘက်ကတက်ခတ်ခရမှုရနောက်ွယ်မှာအီရန်အစိုးရရှိနေနိုင်တယ်လို့ယူဆရပေမဲ့ဒါကိုပြနိုင်တဲ့သက်တည်အထောက်အထားတိတိကျကျမရှိသေးခင်မှာအမေရိကန်ကလက်တုံ့ပြန်မှုစဉ်းစားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်ဒါနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတော့အင်ပီရိုဆိုင်ယာ VOA သတင်းထောက်ပက်စတီဝီဒါကူဆိုရာသတင်းပေးပို့ထားတာကိုမခင်ဖြစ်တွေကအပြည့်အစုံပြောပြထားပါတယ်
ဆိုရီယာရေဗီးယားနိုင်ငံကရေနံအဓိကထုတ်လုပ်ရနေရာတချို့ ပြီးခဲ့တဲ့သတင်းပတ်ကောင်ကပဲအဝေးထင်းဒရုန်းနဲ့ပစ်ခတ်တိုက်ခိုက်ခံရတာကြောင့်ဒေသတွင်းမှာကျင်းမာမှုတွေဆက်ဖြစ်နေတာပါဒါဟာအီရန်ဆိုရရဲ့လက်ချက်ဖြစ်နိုင်တဲ့ဆိုရာမျိုးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဘာရိန်းနိုင်ငံအရှေ့မင်းသားဆယ်မန်နဲ့အင်ဂျီရောမှာတွေ့ဆုံပြီးတဲ့နောက်ပြောဆိုခဲ့ပါတယ
် Soon as we find out definitively we'll let you know but it does look that way
ဒီချက်ကျွန်တော်တို့စုံစမ်းဖော်ထုတ်နိုင်တဲ့ခင်ဗျားတို့အသိပေးဆောင်မှာပါအီရန်ရဲ့လက်ချက်တော့ဖြစ်ပုံရပါတယ
်အီရန်နိုင်ငံနဲ့ဆင့်မဖြစ်ချင်ဘူးဒါပေမဲ့စီးရေးအရလိုအပ်ရင်အသင့်အနေထားဖြစ်အောင်တော့အမေရိကန်ကပြင်ဆင်ထားတယ်လို့လည်းသမ္မတထရမ့်ကပြောပါတယ
် That was a very large attack and it could be met with an attack many many times larger
ဒါကြီးမားတဲ့တိုက်ခိုက်မှုပါဒီအတွက်ကျွန်တော်နိုင်ငံဘက်ကဒီတဲ့အဆမတန်ကြီးမားတဲ့တိုက်ခိုက်မှုမျိုးတွေလုပ်နိုင်ပါတယ်ဒါပေမဲ့ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တာလဲဆိုတော့ကျွန်တော်တို့အရင်ဆုံးစုံစမ်းရှာဖွေသွားမှာပ
ါလက်ရှိရီးမင်းနိုင်ငံမျိုးတော်ကိုထိန်းချုပ်ထားတဲ့အီရန်ဆိုရကြောထောက်နောက်ခံပေးထားတဲ့ဟူသီတပုံတွေကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်တိုက်ခိုက်မှုရဲ့နောက်ွယ်မှာအီရန်ဆိုရရှိနေနိုင်တယ်ဆိုပေမဲ့ဂျာဟုအတီးပြုတ်နိုင်တဲ့တပ်တွေအထောက်အထားကိုတော့အမေရိကန်ကထုတ်ပြတာမျိုးမရှိသေးပါဘူးအီရန်ဆိုရကတော့သူ့အပေါ်ဆွဆွဲမှုတွေဟာအဆုံးစွန်လိမ်လည်မှုကြီးတွေဖြစ်တယ်လို့ဆိုပြီးဒီကိစ္စမှာအီရန်ဘက်ကပါဝင်ပတ်သက်မှုမရှိတဲ့အကြောင်းအီရန်သမ္မတဟက်ဆန်ရိုဟာနီကပြောပါတယ်
ဒီမင်းပြည်သူတွေအနေနဲ့ကိုကိုကိုခုခံကာကွယ်ခွင့်ကိုကျင့်သုံးလိုက်တာပါပဲဒါတွေကအပြန်အလှန်တိုက်ခိုက်မှုတွေပါဒီအတွက်အဓိကအဖြေကတိုက်ခိုက်မှုအလုံးရပ်ပစ်ဖို့ပါဒီမင်းပြည်ပခအတွက်နိုင်ငံရေးအရာအဖြစ်လိုရတယ
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ယမင်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်စ်ကလည်းအခုတိုက်ခိုက်မှုကြောင့်နောက်ဆက်တွဲစိုးကြိုးတွေအများကြီးဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှသတိပေးပြောဆိုသွားပါတယ
် This extremely serious incident makes the chances of a regional conflict
အလွန်အလွန်ဆိုးရွားလာတဲ့ဒီဖြစ်ရပ်ကဒေသတွင်းပြည်ပခပိုးပြီးအချိန်မြင့်လာအောင်ဖြေရှင်းရပိုခက်အောင်လုပ်ရကြပါတယ်
အခုလိုတိုက်ခိုက်မှုတွေရှိနေပေမဲ့လည်းတပ်တမန်ရေးအရာဆွေးနွေးနိုင်တဲ့လမ်းကြောင်းတရက်လည်းရှိနေသေးတယ်လို့သမ္မတထရမ့်ကတော့ပြောပါတယ်။ဒေသတွင်းအကြမ်းဖက်မှုတွေပုံမူခြေပြန့်လာမဲ့အရေးစိုးရိမ်မှုတွေကြောင့်ကမ္ဘာတဝန်းရည်နှံစည်းကတော့တိတိတသာတက်သွားပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကကျွမ်းကျင်သူတွေကိုဖိတ်ခေါ်သွားမယ်လို့ဆော်ရီအာရေဗီယာဆိုရကတော့ပြောဆိုထားပါတယ်ရှင်။
မခင်ဖြူရေးတင်ပြတော်ရပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်တရင်အချင်းချက်ကိုကုကြွကြောသိန်းကပြောပြပေးပါအောင
်ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တာဟာအီရန်လက်ချက်ဖြစ်ပွဲရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးလက်တွန့်ပြန်ဖို့အတွက်အစီအစဉ်ပြင်ထားပြီးဆိုတော့ကြောင့်ပင်လယ်ကွေ့ဒေသမှာပြစ်ပခဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေရှိလာပါတယ်ပြီးခဲ့တဲ့တရင်ဘက်ကမှဒရုန်းယာဉ်နဲ့တိုက်ခိုက်ခံခဲ့ရတဲ့အဓိကမဟာမိတ်ဆော်ဒီနိုင်ငံကိုကူညီဖို့အစီအစဉ်ပဲလို့သမ္မတထရမ့်ကပြောပါတယ်ဒါပေမဲ့ဘယ်သူလက်ချက်လဲဆိုတာတိကျသိရအောင်တော့စောင့်ဦးမယ်လို့ဆိုပါတယ်ဆော်ရီကိုတိုက်ခတ်မှုကြောင့်ကမ္ဘာတဝန်းရေနံစင်းလုံးတွေလည်းစံချိန်တင်နှုတ်နဲ့တက်သွားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေအစိုးရကိုပေးဆောင်ထားတဲ့ရှင်းနှစ်တာအခွန်စည်းရုံးကိုထုတ်ပြန်ပေးဖို့နယူးယောက်ပြည်နယ်အစိုးရရှိနေတွေကတောင်းဆိုထားပါတယ်အခွန်ပေးဆောင်ထားတဲ့စည်းရုံးပေးရဖို့လွန်ခဲ့တဲ့လကတည်းကတောင်းခံထားတဲ့မန်ဟက်တန်စည်းရုံးစုရှင်းနေကြရုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးမနေ့ကမှတ်ချက်ပေးပြောဆိုတာမရှိပါဘူးဟောင်ကောင်ရဲ့ကျွေးမိယူနိုင်ဝင်ဆိုင်ရာအဆင့်သတ်မှတ်ချက်ကိုတည်ငြိမ်တဲ့အဆင့်ကနေနှုတ်လက္ခဏာဆောင်အဆင့်အဖြစ်မူရီကုမ္ပဏီကဆော့ချလိုက်တဲ့ပေါ်သူ့အစိုးရအနေနဲ့သဘောမတူတဲ့အကြောင်းဟောင်ကောင်အချုပ်အခြာကဲရီလမ်ကဒီကနေ့ပြောပါတယ်မူရီကုမ္ပဏီရဲ့ဆက်စစ်ချက်ပေါ်သူ့အစိုးရအနေနဲ့သဘောမတူဘူးလို့ဟောချုပ်အခြာကဲရီလမ်ကပြောပြီးဆန္ဒပြပွဲတွေဟာဟောင်ကောင်ရဲ့ကွန်သေးခါကိုထိခိုက်စေတယ်လို့ဆိုပါတယ်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးအစိုးရဆွေးနွေးပွဲတွေနောက်လာမှာမကျင်းပခင်အသေးစိတ်ပြင်ဆင်ဖို့အတွက်တရုတ်ဒုတိယဝန်ကြီးတူအမေရိကန်ကိုသွားဖို့ရှိတယ်လို့တရုတ်ဘက်ကဆိုပါတယ်ဒီဥပဒေဒုတိယဝန်ကြီးလျောင်မင်းအနေနဲ့ဝါရှင်တန်ဒီစီကိုမနေ့ပြန်ရောက်လာမှာဖြစ်ပြီးနိုင်ငံအစိုးရညှိနှိုင်းပွဲတွေအတွက်လူသဘောဆင့်ကြိုတင်ဆွေးနွေးညှိနှိုင်းမှာပါခင်ဗျာ
တရင်အချင်းချက်ကိုကိုကျော်ကျော်သိန်းညင်ညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှခင်ဖြူတွေဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ဖြစ်ပါတယ် VOA American အတိုင်းရညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 13803ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလမီတာ190 kHz 15905ရောကနေထုတ်လင်းပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington. From